9ရက်ကြာကျင်းပမဲ့ငြိမ်းချမ်းရေးညီလာခံကိုနေ့ပြီးတော့မှဒီကနေ့စတင်လိုက်ပါတယ်။ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်အရေးကြီးတယ်လို့ညီလာခံဖွင့်ပွဲမှာသမရဦးသိန်းစိန်ကပြောခဲ့တယ်လို့27ရာစုနဲ့ကန့်ညီတဲ့ဖက်ဒရယ်စနစ်တည်ဆောက်နိုင်ဖို့ NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကလည်းပြောကြားခဲ့ပါတယ်။တမရကာကွယ်ရေးဦးစီးချုပ်ကတော့ NCA မှာလက်မှတ်မထိုးသေးတဲ့လက်နက်ကင်အဖွဲ့တွေအပေါ်တန်တရာမထားပါဘူးလို့ဆိုခဲ့ပါတယ်။နိုင်ငံရေးအဖွဲ့အစည်းတွေနိုင်ငံတကာတန်တမာတွေတက်ရောက်တဲ့ညီချင်းရဲ့ညီလာခံမှာကိုရိုင်းတည်င်းညူနေတဲ့ VOA တည်င်းချောက်ကိုမိုးစောကအပြည့်အစုံဆက်ပြီးတင်ပြပါမယ်ရှင်
။ဟုတ်ကဲ့ဒီနိုင်ငံလုံးထောက်ရညီချင်းရဲ့ရရှိရေးအတွက်စတင်လိုက်တဲ့ဒီကနေ့ညီလာခံမှာနိုင်ငံတော်တမရဦးသိန်းစိန်ပြည်တော်စုတွတ်တော်ဥပဒ္ဌသူရဦးရွှေမန်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တရားဥပဒေစိုးမိုးရေးနဲ့တင်းကျင်းအေဂျင်ရေးကော်မတီဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့ကအဖွင့်မိန်ခွန်ပြောကြားခဲ့ကြပါတယ်။မကြာမီအစိုးရအသစ်ကိုဥဆောင်ဖွဲ့စည်းတော့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါ်ဆန်းစုကြည်ကထောက်ရငင်းကျင်းရေးရရှိရေးနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်။
ဒီခုအချိန်မှာဒီလူကြီးကတိုင်းနာရကကျမတို့ကိုဒေသတော်လုပ်ပိုင်းတဲ့အာဏာမန်ဒိတ်ပေါ်အခြေခံလို့ထောက်ရမြန်မာရေးရည်မှန်းတဲ့တာဝန်ကိုထားဆောင်ဖို့ဆင်မြင်ရှိပါတယ်။အားလုံးကပူးပေါင်းပါဝင်နေကြတယ်လို့ထင်ပြောရပါတယ်။ဒီဘက်ကတော့အဖက်တရားဥပဒေနဲ့တိုင်းပြည်မှုရှိတဲ့ပြည်လုံးရေးသားကံလို့ပြောရပါတယ်။
တိုးတက်လာတဲ့စစ်တွေးရေးနည်းပညာတွေနဲ့အတူ21ရာစုညီလာခံကိုကျင်းပပြီးတိုင်းရင်းသားတွေအကြားအပြန်အလှန်ယုံကြည်မှုတွေနဲ့ဆွေးနွေးပြည်ထောင်စုတည်ဆောက်ဖို့ကိုလည်းဒေါ်ဆန်းစုကြည်ကထည့်သွင်းပြောဆိုပါတယ်။တိုင
်းရင်းသားများအသီးသီးရဲ့နော်လေးပြားများကိုစုပေါင်းပြီးအကောင်အထည်ပေါ်ဆိုင်နေတဲ့ဆိုတဲ့အသွေးခေါ်အမှုစာမှာ20ရာစုနှစ်ကစတဲ့နဲ့21ရာစုနှစ်အတွက်ပါလိုအပ်တဲ့အချင်းလုံးစိတ်ကတနည်းအားဖြင့်ပြည်ထောင်စုစိတ်ရပဲဖြစ်ပါတယ်။ဒီခုကဆက်ွယ်ရေးဉာဏ်တွေ့ပြမှုများကြောင့်ဒီဘာသာအချိန်နဲ့ဉာဏ်ကြီးဆက်သွယ်မှုတွေရှိနေပါတယ်။ဉာဏ်ကြီးဉာဏ်တွေအခွင့်အလားတွေများကိုထုတ်ချပြီးအချိန်ကမဆွမ်းဆောင်နိုင်တဲ့ဓာတ်မျိုးကိုအခုကအောင်မြင်လုပ်နိုင်ခြင်းဖြင့်နှစ်ဖက်ပြရာဘူးနဲ့ဉာဏ်ရည်ကိုရှင်းပြနိုင်မှာပါ။ဒါအနာများအားလုံးအပြန်အလှန်နားလည်မှုအပြန်အလှန်ယုံကြည်မှုအပြန်အလှန်ချစ်မြေရင်းမှုအပြန်အလှန်ရေးသားမှုတို့ဖြင့်ပူပေါင်းဆောင်ရွက်ကြပါကြပါဦး။
တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရဲသဘောတူစာချုပ် SCA ကိုလက်မှတ်မီထိုးသေးတဲ့လက်နက်ကင်အဖွဲ့ရင်းနဲ့ပတ်သက်ပြီးအခုလိုပြောကြားပါတယ်။လက်မှတ်ရည
်မှုမရှိသေးတဲ့အဖွဲ့များပေါ်မှာတမရနဲ့တန်ရည်ရည်မထားပဲမိမိတို့စိတ်ချရတဲ့အခြေအနေလက်မှတ်ရည်ဖို့နိုင်တဲ့အခါဖွင့်လာလို့ပဲအဲ့တော့ကိုရဒီလူနဲ့တတ်မှတ်လို့ရရင်းနေပူရတဲ့ပြင်းကြတဲ့ကဏ္ဍမှာဆိုလေသိနေကြတာဖြစ်ပ
ါတယ်။တိုင်းသားလက်နက်ကင်အဖွဲ့ရင်းနဲ့ပတ်သက်ပြီးဆစ်လက်နဲ့ဖြုတ်သိမ်းကြီးလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေအတွက်လည်းအခုလိုဖိတ်ခေါ်ပြောဆိုပါတယ်
။ဒီဘုံပြည်ကြီးရဲ့ဆွေးနွေးမှုခြေထားတဲ့ပြည်တော်ရည်စူးနေတဲ့အခါလက်နက်ကင်ဆောင်ပြီးနိုင်ငံလုံးကလည်းသဘောနဲ့ကြားရတယ်လေ။ဒီနေ့နိုင်ငံရေးကပြည်ပကပြည်သားတိုင်းကျေးဇူးတော်ရပါတော့ဒီကဒီကအသက်သက်သာလုပ်ငန်းညာတိုင်းဖြစ်ဖြစ်တဲ့တိုင်းတိုင်းဆက်မှတ်ပြီးတော့ကောင်းတဲ့ပေါ်ဆောင်လာကြမှာဖြစ်ကြောင်းပြောပြပါမယ်။သဘောတရားဒီမှာဒီနေရာကာကွယ်ရေးအတွက်တမတော်ကျက်တဲ့ရှိကြတာသိရှိရမှာဖြစ်ပါမယ်။ဒီလိုနိုင်ငံတကာနဲ့ဒီဝါဒတိုင်းကိုသိဆုံးဆောင်ရပြီးတော့မှမြန်မာတမတော်ကိုဆက်ရတာမင်းကြီးအသက်သက်သာပြောင်းလို့ရှိပါမယ်။နိုင်ငံတော်ကာကွယ်ရေးတာဝန်ကိုထားဆောင်ထားရတဲ့တိုင်းရတဲ့ကြံငါ့ဘူတွေတမတော်မှာတော်တော်ဆက်ဆံနေလို့ဖိတ်ခေါ်ယူဆိုပါတော့ပြောကြပါမယ်
လက်ရှိကျင်းပနေတဲ့ပြည်တော်စုငင်းချင်းရင်ညီလာခံဟာအစိုးရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေအကြားလက်နက်ရေးထိုးခဲ့တဲ့တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA အရစတင်ခဲ့တာဖြစ်ပါတယ်ဒေါ်လော့စင်မှာတော့ NCA စာချုပ်ကိုတိုင်းရင်းသားလက်နက်ကင်အဖွဲ့၈ဖွဲ့ကသာလက်မှတ်ရေးထိုးပြီးအဖွဲ့၁၀ဖွဲ့ကျော်လောက်ကလက်မှတ်မရေးထိုးတယ်လို့ပြည်တော်စုငင်းချင်းရင်ညီလာခံကိုလည်းတက်ရောက်လာတာမရှိပါဘူးဒီကနေ့စတင်တဲ့ပြည်တော်စုငင်းချင်းရင်ညီလာခံကိုအစိုးရလွှတ်တော်တက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နိုင်ငံရေးပါတီနဲ့ဖိတ်ကြားအပ်တဲ့အစုအဖွဲ့ကကိုယ်စားလှယ်အပြင်ကုလသမဂ္ဂနဲ့နိုင်ငံတကာတန်တမာတွေအစိုးရမဟုတ်တဲ့အဖွဲ့ကကိုယ်စားလှယ်ပါဝင်တက်ရောက်ခဲ့ပါတယ်ဒီညီလာခံကိုပထမအကြိမ်အဖြစ်9ရက်ကြာကျင်းပဖို့ရှိနေပါတယ်